အဲ့ဒီဩဝါဒခံယူပွဲမှာပြည်ကတဲ့နဲ့စတမာတန်ဃာတော်တွေနဲ့ចောင်းသားတွေရဲ့အရေးခင်ကိုမြမစစ်စိုးရအာဏာပိုင်တွေအကြမ်းဖက်ဖြုတ်ခွဲခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံသားတွေအများပြားသူများနိုင်ငံတွေဘက်ထွက်ပြေးနေရတာတွေဟာစစ်စိုးရမကောင်းလို့ဖြစ်ရတာမို့စစ်စိုးရကိုအရင်ပြုတ်ကြအောင်လုပ်ဖို့လူချောင်းပြည်နံဆရာတော်ဥပညာဝတ်ကအခုလိုဟောကြားခဲ့ပါတယ
်အခုခွန်ကြီးတို့လောရမှာပါလေတို့ဘာဖြစ်လို့တို့ပြေးသွားနေရလဲဒီစစ်တပ်ဆိုတာမကောင်းလို့တို့ပြေးရလဲဆိုတာတခါတော့ဘုံလက်ခံမှာပဲအဲ့ဒါပြောအောင်ရင်လို့ဘို့ဒီကောင်ပြောအောင်လို့နောက်ကျမှသူမျိုးလို့ဘို့အဲ့ဒါကိုဥတည်ခြင်းနဲ့လို့ဘာသာရေးဆရာဘာသာဝန်တော်ကြီးဘုန်းကြီးကျင်လာတော့အဲ့ဒါပါပဲတော်မြတ်စွာဘုရားကိုယ်တိုင်လည်းဟောတယ်အင်ညွန်ညာနေတိတာတကားဆရာလက်တွဲပြီးလို့ပါ
မြန်မာစစ်စိုးရကိုပြုတ်ကြအောင်လှုပ်ဆောင်ရမှာကုမြန်မာနိုင်ငံသားတွေကလှုပ်ဆောင်ရမှာဖြစ်ကြောင်းနဲ့တကားတာဝန်ဆရာတာဝန်ခွဲခြားလှုပ်ဆောင်ဖို့ကိုလည်းအခုလိုဆက်မိန့်ကြားပါတယ
်ဒီကနေ့ဘုန်းကြီးအရေးကြီးတဲ့ကျောင်းသားတွေရေးပြင်ဟာကဘာကြီးကအမတန်ဟောစိတ်မခံနိုင်ဖြစ်နေကြတယ်အဲ့ဒါဘုန်းကြီးတို့ပုံမှန်တွေကလှုပ်ပြရမှာဘုန်းကြီးကတရားကြီးကနေလို့ဖြစ်ပါမလားဖြစ်ပါဘူးဘယ်လိုလုပ်ပါလဲဘေးဘောဟုတ်တယ်မလားတကားတာဝန်ဆရာတာဝန်အားလုံးကဓမ္မကြီးပန်းတိုင်ရောက်ရှင်ညင်ညို့နဲ့လောက်ကြပါလုပ်ပြီးလို့ရှင်ခွန်ကြီးတို့လူရှင်နဲ့ပန်းတိုင်ရောက်သွားမယ်လို့ခွန်ကြီးကအဲ့ဒါကိုညီကုန်းချုပ်နေတယ်ပြောရှင်တယ်
မြန်မာနိုင်ငံတွင်88အရေးခင်ပြီးပါတီစိုးအသင်းအဖွဲ့တွေဖွဲ့ပြီးမြေပေါ်တော်လှန်ရေးလုပ်ကင်တယ်လို့လက်နက်ကင်တော်လှန်ရေးယုံကြည်တဲ့သူတွေကလက်နက်ကင်တော်လှန်ရေးအဖွဲ့တွေဖွဲ့ပြီးအနည်း20နီးပါးကြာလုပ်ကင်ဆောင်ရွက်ခဲ့ပေမဲ့ရည်ရွယ်တဲ့ပန်းတိုင်မရောက်နိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တာနာဥရှောင်းအပြည်ပြည်ဆိုင်ရာမြန်မာရဟန်းတော်များအဖွဲ့ချုပ်အတွင်ရေးမှူးဥက္ကဋ္ဌကအခုလိုဟောကြားခဲ့ပါတယ်
အနည်းနဲ့ဆယ်လုံးမှာတင်းဝက်နေတာများလာပြီမယ်ညညွတ်ချင်တဲ့စိတ်တက်တာရှိပြီမယ်ညညွတ်နိုင်တဲ့အင်အားမရှိဘူးဒါကြောင့်ဖွဲ့အသီးသီးပေါ့လေပြောမယ်ဆိုလို့ရှိရင်ကိုခံရတဲ့နဲ့ကိုလောက်ကြတဲ့ခါမှာရေကျက်တူတဲ့လုပ်ငန်းတစ်ခုကိုအတူတူပေါင်းမလို့နိုင်ကြတာအားဘုန်းကြီးတို့မြန်မာလူမျိုးတွေအားနည်းချက်တစ်ခုပဲဘုန်းကြီးတို့ကတူခြင်းမတူမယ်သဘောထားချင်းတိုက်ဆိုင်ခြင်းမတိုက်ဆိုင်မယ်နော်ဒါပေမဲ့လို့အများအကျိုးရှိမဲ့လုပ်ငန်းတွေကိုပေါင်းစုပြီးတော့လုံးတိုင်းကိုရန်အတွက်ကိုကြိုးစားပါ
မြန်မာနိုင်ငံဒုတိယလွတ်လပ်ရေးအတွက်တန်ဃာတော်တွေဥဆောင်လုပ်ကင်နေတဲ့ဒီကနေ့အချိန်ဒီမှာတကာတကာမတွေအနေနဲ့ညီညွတ်ညွတ်ယုံကြည်ကြည်နဲ့လိုက်ပါဆောင်ရွက်မယ်ဆိုရင်ဒီနေ့အတွင်းလွတ်လပ်ရေးရမှာဖြစ်ကြောင်းဥပုဒ္ဒရာကအခုလိုစက်မိန်ကြပါတယ
်ညီညွတ်ရေးလမ်းစဉ်ကိုပေးနိုင်တဲ့ကြိုးစားပါသာရေးပဲဘုန်းကြီးတို့ကတော့ရဲရဲပဲဘုကြောင့်အောင်ဆန်းပြောသလိုပြောလိုက်တယ်။တန်ဃာတော်တွေကနေပြီးတော့မမှန်ကန်ကန်နဲ့ဥဆောင်ဥရွေပြုနေတဲ့အချိန်အခါမျိုးမှာနောက်ကတရားမတွေကစည်းစည်းလုံးလုံးနဲ့ညီညီညွတ်ညွတ်နဲ့ယုံယုံကြည်ကြည်နဲ့တန်ဃာတော်ရဲ့ဥဆောင်မှုကိုလိုက်မယ်ဆိုရင်ဘုန်းကြီးတို့တနေ့အတွင်းမှာလွတ်လိုက်ရမယ်။တနေ့အတွင်းမှာလွတ်လိုက်ရမယ်ဆိုတာအပြောမဟုတ်ဘူး။တကယ်လို့ရတယ်ရမယ်။အဲ့ဒါဘုန်းကြီးတို့တကယ်အေကံမောချဘုန်းကြီးတို့ယုံကြည်တယ်
။ BB ဆိုင်ရာမြမရဟန်းတော်များအဖွဲ့ချုပ်တာနာဥဆောင်အဖွဲ့ဟာဘုရားသာသနာအရေးနဲ့တန်ဃာတော်တွေရဲ့အရေးကိုကာကွယ်လှုပ်ဆောင်သွားနိုင်သူအမေရိကန်အင်္ဂလန်မလေးရှားတိလင်္ကာထိုင်ဝမ်စင်ကာပူထိုင်းနဲ့ EU နိုင်ငံတွေဆိုင်ရာသာသနာ့ဥဆောင်အဖွဲ့အစည်းတွေကိုဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်။2008ခုနှစ်စက်တင်ဘာတန်ဃာလူရှားမှုကြီးအပြီးမှာဘုရားသာသနာပေါ်ကြောက်ရွံ့လာတဲ့ဘေးရန်ရည်တွေကိုပြည်ပရောက်သာသနာပြုဆရာတော်တွေကဝိုင်းဝန်းစောင့်ရှောက်ပေးဖို့ပြည်တွင်းပြည်ပကရဟန်းရှင်လူတွေရဲ့ဆန္ဒနဲ့အညီတာနာဥရှောင်းအပြည်ပြည်ဆိုင်ရာမြမရဟန်းတော်များအဖွဲ့ချုပ်ကအများကြီးညိုလေးစားခြင်းခံရပြီးထင်ရှားတဲ့ဗုဒ္ဓသာသနာပြုပြည်နံဆရာတော်ဖျားကြီးဥပညာဝတ်ဦးဆောင်ပြီး2008ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ။